အခုလိုထိုင်းမြန်မာနယ်စပ်မဲဆောက်ဒေသတွင်းကမြန်မာရွှေပြောင်းအလုသမားရေးကူညီဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့လာရောက်တွေ့ဆုံဆွေးနွေးတာနဲ့ပတ်သက်လို့တော့ထိုင်းအထက်လွှတ်တော်လူမှုရေးဆက်ကော်မတီဥက္ကဋ္ဌမစ္စတာဂျွန်အင်ဖာကွန်ကအခုလိုပြောပါတယ
်ครับผมเป็นประธานของอนุกรรมธิการด้านหลักประกันทางสังคมของคณะกรรมธิการการพัฒนาสังคมและความมั่นคงของมนุษย์วุฒิสภาวัตถุประสงค์ที่ลงมาในครั้งนี้เพราะว่าเราเป็นห่วงเรื่องสวัสดิการและความมั่นคงในชีวิตของแรงงานพม่าที่มาทำงานในประเทศไทยเราจึงมาศึกษาเรื่องความเป็นอยู่อยากรับทราบปัญหา
ของแรงงานทั้งအခုလိုတူလာရောက်တာဟာဒီဒေသတွေမှာရှိတဲ့နိုင်ငံသားအလုပ်သမားတွေရဲ့ကိစ္စပါပဲမြန်မာနိုင်ငံကအလုပ်သမားတွေဒီဒေသမှာလာရောက်နေထိုင်လုပ်ငန်းစတာရတဲ့အခြေအနေဟာအခက်အခဲတွေရှိနေတယ်ပထမဆုံးအခက်အခဲကတော့အလုပ်သမားလက်မှတ်ကိစ္စဖြစ်တယ်အလုပ်သမားလက်မှတ်လုပ်ထားပေမဲ့လုပ်ငန်းရှင်ကလက်မှတ်အစ်စ်ကိုတင်ထားပြီးမိတ္တူဝေဒါပေးတဲ့အတွေ့အပြင်သွားလာတဲ့အခါရဲဖမ်းခံရတာတွေရှိတယ်လို့အဲ့ဒီအလုပ်သမားလက်မှတ်နဲ့ဆေးရုံလိုဟာမျိုးကိုသွားတဲ့အခါမျိုးမှာစေဝါကူတာဝန်မရတာတွေရှိတယ်နောက်အမျိုးသမီးအလုပ်သမားနဲ့ကလေးအလုပ်သမားကိစ္စဖြစ်တယ်အမျိုးသမီးအလုပ်သမားတွေအနေနဲ့လုပ်ငန်းဝင်အတွင်းအနိုင်ကျင့်ခံရတာတွေရှိတယ်အထမပြုကျင့်ပြီးတက်ပြတ်ခံရတာတွေလည်းရှိတယ်အဲ့ဒီပြဿနာတွေကိုဘယ်လိုဖြေရှင်းရမလဲကလေးတွေပညာသင်ကြမယ်ရွယ်မှာအလုပ်လုပ်နေရတဲ့အခြေအနေကိုဘယ်လိုဖြေရှင်းမလဲဒါပြင်အလုပ်သမားတွေရဲ့နေရေးထိုင်ရေးစားရေးကိစ္စတွေမှာစိတ်ဝင်လို့ယူနေကအစင်တန်းမိမိထားတာမျိုးရှိမရှိအဲ့ဒီကိစ္စတွေကိုလက်တွေ့ကွန်းစင်ကြည့်ရှုပြီးတော့တွေ့ရှိချက်တွေကိုတက်ဆိုင်ရာထိုင်းအလုပ်သမားဝန်ကြီးဌာနကျန်းမာရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနစတာတွေကိုတင်ပြသွားမယ်အလုပ်သမားအခွင့်အရေးနဲ့ပတ်သက်တာတွေသူတို့ရဲ့ကျန်းမာရေးပညာရေးစတဲ့ကိစ္စတွေအဆင်ပြေအောင်အမြန်အကောင့်ထဲပေါ်သွားခြင်းနဲ့ထိုင်းလူသမားဖြစ်စီမြန်မာလူသမားဖြစ်စီတူညီတဲ့အခွင့်အရေးရှိတယ်ဆိုတာကိုထိုင်းလူမှုအတိုင်းဝိုင်းနဲ့ထိုင်းအာဏာပိုင်တွေကြားမှာသိရှိတော့သူတို့အနေနဲ့အတတ်နိုင်ဆုံးဆောင်ရွက်သွားမယ်လို့ပြောသွားတာဖြစ်ပါတယ်မဲဆောက်မျိုးကမြန်မာရွှေပြောင်းလူသမားတွေရင်ဆိုင်နေရတဲ့အခြေအနေတွေကိုမြန်မာလူသမားသူစီညီညွတ်ရေးအဖွဲ့ BLS ကထိုင်းအလွတ်တော်လူမှုရေးရာဆက်ကော်မတီဥက္ကဋ္ဌနဲ့အဖွဲ့တန်းစာတမ်းတစ်စောင်တင်သွင်းဆွေးနွေးခဲ့ပါတယ်အဲ့ဒီစာရမ်းမှာအဓိကရေးသားထားတဲ့အကြောင်းအရာနဲ့ပတ်သက်လို့ BLS ရဲ့တာဝန်ခံကိုတန်နှုတ်ကအခုလိုရှင်းပြပါတယ်
။လုပ်ငန်းရှင်တွေအနေနဲ့ကလုပ်သမားတွေကိုသူတို့ဥပဒေရအလုံးမရှိတဲ့အခါမှာလကရဲ့တဝက်ကိုပြရမယ်ဆိုပြီးတော့ဥပဒေပြောထားတယ်။သို့တော်လည်းလက်ရှိဖြစ်နေတဲ့ပြဿနာကအလုပ်ရှင်တွေကအလုပ်လည်းမပေးဘူး၊လုပ်ခတဝက်လည်းမပေးဘဲနဲ့အလုပ်သမားတွေကိုကုန်ပစ္စည်းတဘောယ်ထိန်းသိမ်းထားတာကိုတွေ့ရတယ်။အဲ့ဒါကိုကျွန်တော်အဓိကကျွန်တင်ပြခဲ့တယ်။ထို့တူပဲကျွန်တော်အတိအကျပြောလိုက်တာကမြန်မာအလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံမှာ1988ကပြဋ္ဌာန်းထားတဲ့အလုပ်သမားဥပဒေဆိုင်ရာအခွင့်အရေးတွေဟာမရရှိသလောက်ကြုံတွေ့နေရတယ်ဆိုတာကိုကျွန်တော်အတိအကျပဲကျွန်တော်ပြောပြလိုက်ပါတယ်ခင်ဗျာ
ထိုင်းထက်လွတ်တော်လူမျိုးရေးရာဆက်ကော်မတီဥက္ကဋ္ဌနဲ့ကိုဦးအဖွဲ့ကထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာအလုပ်သမားတွေရဲ့အခွင့်အရေးနဲ့ကျန်းမာရေးပညာရေးအခြေအနေတွေကိုကွင်းစင်းလေ့လာတဲ့အတွေ့ထိုင်းအစိုးရအနေနဲ့မြန်မာအလုပ်သမားတွေအပေါ်မှာအင်အားစိုက်ပြီးအလုပ်သမားအခွင့်အရေးတွေကိုအကာအကွယ်ပေးနိုင်မယ်လို့ဒေါက်တာစင်ဒီယာမောင်ကသူ့အမြင်ကိုခုလိုပြောပြပါတယ်
။ထက်လွတ်တော်အမတ်တူအနေနဲ့သူ့ရဲ့အဖွဲ့ဝင်အနေနဲ့ပေါ့နော်အတူတကွာဒီကျန်းမာရေးပညာရေးလုံခြုံရေးနဲ့ဒီအခွင့်အရေးလုပ်သမားအခွင့်အရေးကိစ္စတွေကိုအသေးစိတ်လာပြီးတော့လေ့လာပြီးတော့သူတို့ကအစီအခံစာတွေတင်ချင်အဖြစ်ဒါထိုင်းဆိုရအနေနဲ့မြန်မာအလုပ်သမားတွေပုံမှာပို့ပြီးတော့အယုံဆိုင်ပြီးတော့အကာအကွယ်ပေးနိုင်မယ်ပို့ပြီးတော့ဘူပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့ပြုလုပ်နိုင်မယ်လို့ယုံကြည်ပါတယ်။
ထိုင်းနိုင်ငံမဲဆောက်မြို့မှာအခြေစိုက်တဲ့ရောင်ကြီးဥလူသမအဖွဲ့မြန်မာလူသမသူစီညီညီအဖွဲ့မြန်မာရွှေပြောက်လူသမများပညာရေးကော်မတီ BMWEC Social Action for Women SON နဲ့မြန်မာမျိုးသမီးတက်မက BWU CPPCR စတဲ့အဖွဲ့အစည်းတွေမှာတာဝန်ရှိသူတွေကမြန်မာလူသမတွေရဲ့လူသမအခွင့်အရေးလုံခြုံရေးကျန်းမာရေးပညာရေးစတာတွေအပြင်ထိုင်းနိုင်ငံအတွင်းအလုပ်လုပ်ကင်နေတဲ့မြန်မာမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့အခြေအနေတွေကိုမစ္စတာဂျွန်ရဲ့အဖွဲ့ကတင်ပြဆွေးနွေးခဲ့တာဖြစ်ပါတယ်လူမျိုးရေးရဆက်ကော်မတီဥက္ကဋ္ဌမစ္စတာဂျွန်နဲ့အတူထိုင်းဥပဒေရေးရကျွမ်းကျင်သူထိုင်းအမျိုးသားစီးပွားရေးနဲ့လူမျိုးရေးအကြံပေးကောင်စီအဖွဲ့ဝင်ထိုင်းနိုင်ငံရဲ့နိုင်ငံတကာအလုပ်သမားအဖွဲ့ ILO မှတာဝန်ရှိသူတွေလိုက်ပါပြီးမဲဆောက်မြို့ဒေသတွင်းကမြန်မာလူသမားတွေရဲ့အခြေအနေမှန်တွေကိုသိရှိနိုင်ဖို့ပထမဆုံးကွင်းစင်းဆောင်ရွက်ခဲ့တဲ့လှုပ်ဆောင်ချက်ပဲဖြစ်ပါလေခင်ဗျာ